ပါသတင်းတွေကိုကြီးညာလုပ်ပြီးပါပြီဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်တောထရှင်များရှင်မြန်မာနိုင်ငံမှာအထူးကြအလုတ်ခိုင်းစင်မှုအသုံးချနေကြဆိုတဲ့နိုင်ငံတကာအလုတ်သမားအဖွဲ့ချုပ် ILO ကအလုတ်အမင်းဝေဖန်တာတဲ့အစိုးရကစားထွက်ပေါ်လာပြီးရတဲ့နောက် ILO ကနေနှုတ်ထွက်မယ်လို့မြန်မာစစ်အစိုးရကထင်ကြောက်လိုက်ပါတယ်အယလိုနဲ့မြန်မာစစ်အစိုးရကြားတင်းမာမှုတွေဟာရန်ကုန်မှာရှိတဲ့အယလိုအရာရှိတွေရဲ့အသက်အန္တရာယ်ကိုချိန်ချောက်တဲ့စာပြပို့တဲ့အထိတင်းမာလာနေတဲ့အကြောင်း VOA သတင်းတော် Ron Coven ဘန်ကောက်မြို့ကနေရေးသားပြပို့ထားတဲ့အတိုင်းဒီမှာကပဲစီရင်ခံပါမယ်။အယလိုမစ်ရှင်အဖွဲ့ရင်သတင်းပတ်မှာရန်ကုန်မြို့ကိုရောက်ရှိခဲ့တော့ကမြန်မာစစ်အစိုးရကအယလိုအဖွဲ့ကနေနှုတ်ထွက်ဖို့စီစဉ်ထားတဲ့အကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာအထူးအထမအလုပ်ခိုင်းစေမှုအသုံးချနေရဆိုပြီးဝေဖန်ရှုတ်ချထားတဲ့ ILO ရဲ့ဇွန်လအစည်းအဝေးခန်းစာပေါ်ထွက်လာပြီးရနောက်မြန်မာစစ်အစိုးရဘက်ကအခုလိုဆုံးဖြတ်ချက်ပေါ်ထွက်လာတာပါဒါပေမဲ့ရန်ကုန်မြို့မှာရှိတဲ့ ILO အရာရှိ Richard Horsey ကဒီကိစ္စနဲ့ပတ်သက်ပြီးမြန်မာစစ်အစိုးရကတရားဝင်အကြောင်းကြားစာကိုဂျနီဗာမှာရှိတဲ့ ILO ရုံးချုပ်စီဘယ်တော့ပွေးပို့မလဲဆိုတာတိတိကျကျမသိတဲ့အကြောင်းပြောပါတယ်
We did have this mission last week and was able to have some detailed discussions with the labor minister and now we have to see
I had a mission again the day of my ရောက်ရှိခဲ့ပြီးအလုသမားဝင်ကြီးနဲ့အသေးစိတ်ဆွေးနွေးနိုင်ခဲ့ပါတယ်အခုအချိန်မှာတော့မြန်မာအာဏာပိုင်တွေအနေနဲ့ ILO ကနေနှုတ်ထွက်ကြောင်းတရားဝင်အကြောင်းကြားစာတကယ်ပဲပေးပို့မှလားဘယ်လိုရလမျိုးပေါ်ထွက်လာမလဲဆိုတာကိုကျွန်တော်တို့စောင့်ကြည့်ရမှာပါ
အယလိုကနေနှုတ်ထွက်ဖို့နှစ်နှစ်ဆောင်စားရမှာဖြစ်ပြီးဒီတော့ကမှဆုံးဖြတ်ချက်ပြောင်းလဲနိုင်ပါလေ။နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေနဲ့အလုသမားအဖွဲ့အစည်းတွေကမြန်မာနိုင်ငံဟာအတင်းအဓမ္မလှုပ်အားခိုင်းစေမှုကိုအတုံးချနေတယ်ဆိုပြီးလွန်ခဲ့တဲ့နှစ်တွေမှာဝေဖန်ခဲ့ပါလေ။ ICFTU လို့အတူောက်ခေါ်တဲ့နိုင်ငံတကာလွတ်လပ်သောကုန်သွယ်ရေးသမဂ္ဂများအဖွဲ့ကမြန်မာနိုင်ငံမှာအစ်စ်အစိုးရအတွက်ဒါမှမဟုတ်စစ်တပ်စီမံကိန်းတွေမှာအတင်းအကျပ်အလုတ်ခိုင်းစေခံရသူပေါင်း8သိန်းလောက်ရှိမယ်လို့ခန့်မှန်းထားပါတယ်။လွန်ခဲ့တဲ့ပြည့်တွေထက်ဆိုရင်အခုမြန်မာနိုင်ငံမှာအတင်းအကျပ်အလုတ်ခိုင်းစေမှုလျော့နည်းထွားတယ်လို့လူ့အခွင့်အရေးအဖွဲ့တချို့ကပြောကြပေးမယ်။ ILO ရဲ့ဇွန်လထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့ဒီနည်းလမ်းကိုအဆုံးသတ်ဖို့ကလေးစစ်သားတွေအတင်းအကျပ်စုဆောင်းတာအဆုံးသတ်ဖို့မြန်မာစစ်အစိုးရဘက်ကပြက်ကွက်ခဲကြောင်းဝေဖန်ရှုတ်ချထားပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်ဖို့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေနဲ့ကုန်သွယ်ရေးကိုတိုက်တွန်းထားတဲ့အရေးကိုဆောင်ရွက်ချက်ကိုပြန်လည်ချမှတ်ဖို့အတွက် ILO ကအဖွဲ့ဝင်198နိုင်ငံကိုတိုက်တွန်းခဲ့ပါတယ်။ဒီအရေးကိုဆောင်ရွက်ချက်ကိုတော့လွန်ခဲ့တဲ့5နှစ်ကဆိုင်းငံ့ထားခဲ့တာပါ။ဒါအပြင်အတင်းအဓမ္မအလုပ်ခိုင်းစေမှုနဲ့ပတ်သက်ပြီးတိုင်တန်းတဲ့လူတွေကိုချိန်ချုပ်တဲ့အတွက်လည်း ILO ကမြန်မာစစ်အစိုးရကိုအစီရင်ခံစာထဲမှာဝေဖန်ထားပါတယ်။အယလိုရရှိပြီနဲ့မိသားစုတွေဟာဇွန်လကစပြီးအသက်အန္တရာယ်ချင်းချောက်တဲ့စားပြီးရရှိခဲ့ပြီးအယလိုကိုဝေဖန်တဲ့လူမှုစည်းဝေးပွဲတွေကိုကျင်းပနေခဲ့ကြတယ်လို့မစ္စတာဟော့ဆီကပြောပါတယ်။ဒါကြောင့်အယလိုဝန်ထမ်းတွေအတွက်လုံခြုံရေးကိုအကြတိချင်းရက်တိအတွင်းမှာတိုးမြင့်ချထားခဲ့ရတယ်လို့မစ္စတာဟော့ဆီကပြောပါတယ်။
It has been very difficult. Personally, I've also seen in August and September a number of death threats coming through the post in my house.
Although she need got sick check check shoot free နေပါတယ်။ကျွန်တော်ကိုယ်တိုင်တောင်ဩဂုတ်လနဲ့စက်တင်ဘာလတွေမှာအသက်အန္တရာယ်ချင်းချောက်တဲ့စာတချို့ရရှိခဲ့ပါတယ်။စာရိတ်ကနေတဆင့်ကျွန်တော်အိမ်ကိုပို့လိုက်တဲ့စာတွေပါ။အခုတော့မရတော့ပါဘူး။အရင်လာတုန်းကတော့တစားမှမရရှိခဲ့ပါဘူ
း VOA မြန်မာပိုင်းဌာနစီပြောပို့တဲ့ ILO ရဲ့အစီရင်ခံစာထဲမှာတော့ Mr. Richard Horsey လို့လိမ့်မူပြီးရေးသားထားတဲ့အသက်အန္တရာယ်ချင်းချောက်စာတစားလည်းပါဝင်ပါတယ် Mr. Horsey အနေနဲ့ပြည်တွင်းရေးကိုဝင်ရောက်မဆက်ဖက်ဖို့တိုက်တွန်းလိုတဲ့အကြောင်းမဟုတ်ရင်တော့ကောင်းဖြတ်ခံရလိမ့်မယ်ကျွန်ုပ်တို့လူတို့ကခမည်းကိုတစားစီဖြစ်အောင်လုပ်ဖြစ်မယ်အစိတ်ခံမယ်ဒါကြောင့်တတိချာနေပါခမရတွေအန္တရာယ်ကနေရာတိုင်းမှာရှိနေတယ်ဆိုပြီးအမီမဖော်ပြပေမဲ့လက်မှတ်သားထိုးရတဲ့ချင်းချောက်စာထဲမှာပါရှိပါတယ်။မြန်မာရှိအစိုးရဟာ2002ခုနှစ်တုန်းကရန်ကုန်မှာရုံးခန်းဖွင့်ဝင်ပြီးအယလိုကိုနှစ်သိမ့်ခဲ့ကအရေးယူတန်းခတ်မယ်လို့အယလိုဘက်ကချင်းချောက်မှုကိုပြေလျော့သွားစေခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံအတွင်းသူတို့ရဲ့သွာလာမှုတွေမကြတိခင်ကာလအတွင်းမှာကန့်တတ်ခံရရတယ်လို့အယလိုအရာရှိတွေကပြောကြပါတယ်။